ပထမဆုံးနိုင်ငံစီးပွားရေးကြဆင်းပြီးငွေကြေးဖောင်းပွားမှုနဲ့အရင်းအနှီးတွေစီးထွက်မှုတွေရင်ဆိုင်နေရတဲ့စစ်ကောင်စီဟာလက်လီအယောင်းဆိုင်လုပ်ငန်းတွေကနေအိမ်ချမ်းမြေနဲ့ဘဏ်လုပ်ငန်းတွေထိလုပ်ငန်းရှင်တွေကိုဖမ်းဆီးအရေးယူနေတာကြောင့်စီးပွားရေးအခြေအနေကိုပိုပြီးဆိုးစေတဲ့အကြောင်းဖော်ပြထားတဲ့ Nikkei Asia သတင်းဌာနကအဆောင်ပါကိုတင်ပြပါမယ်စစ်ကောင်စီဟာပြီးခဲ့တဲ့လကသူတို့ထုတ်ပြန်ထားတဲ့ဆန်စင်းနှုံသတ်မှတ်ချက်တွေမလိုက်နာဘူးဆိုတဲ့အကြောင်းပြချက်နဲ့လက်လီအယောင်းဆိုင်လုပ်ငန်းအေယွန်ကုမ္ပဏီအမှုဆောင်အရာရှိဂျပန်နိုင်ငံသားဟီရိုရှိကာဆုမတ်ဆုနဲ့စီတီမတ်ကုမ္ပဏီအမှုဆောင်အရာရှိချုပ်ဦးဖြိုးမင်းကျော်တို့ကိုဖမ်းဆီးထိန်သိမ်းထားပါတယ်စစ်ကောင်စီကနေဆန်စင်းနှုံသတ်မှတ်ချက်တွေထုတ်ပြန်ခဲ့တဲ့နောက်စီတီမတ်နဲ့အေယွန်တို့ရဲ့အယောင်းဆိုင်တွေမှာဆန်အယောင်းရပ်ထားခဲ့ပေမဲ့အခုလိုဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ဆောင်းပါးကဆိုပါတယ်စစ်ကောင်စီကတင်းတင်းကြပ်ကြပ်ကင်တွယ်ဖို့ကြိုးစားနေတာလက်လီအယောင်းဆိုင်လုပ်ငန်းတွေတွေမကပဲဘဏ်လုပ်ငန်းတွေအိမ်ချမ်းမြေဝန်ဆောင်မှုလုပ်ငန်းတွေလည်းပါဝင်ပါတယ်ဒီလုပ်ငန်းကဏ္ဍတွေဟာမြန်မာနိုင်ငံကလူချမ်းသာတွေသူတို့ရဲ့ပိုင်ဆိုင်မှုတွေကိုပြည်ပကိုရွှေ့ပြောင်းနေတဲ့နေရာမှာအဓိကပါဝင်နေတယ်လို့စစ်ကောင်စီကယုံကြည်နေတာဖြစ်ပါတယ်လို့ Nikkei Asia ကဆိုပါတယ်ပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့ကတော့စစ်ကောင်စီဟာဘဏ်လုပ်ငန်းရှင်တွေကိုနေပြည်တော်မှာခေါ်ယူတွေ့ဆုံခဲ့တဲ့အစည်းအဝေးမှာယူမဘဏ်ဥက္ကဋ္ဌစာ့ချ်ဘဏ်ခေါ်ဦးသိန်းဝေမပါတဲ့အတွက်လည်းအမျိုးမျိုးခံမှန်းပြီးပြောဆိုနေကြပါတယ်။ဦးသိန်းဝေကိုပြီးခဲ့တဲ့လကလေးကစစ်ကောင်စီကဖမ်းဆီးထိန်သိမ်းထားတယ်လို့သတင်းတွေပေါ်ထွက်နေကြတာပါ။ဖမ်းဆီးထားတာဒါမှမဟုတ်အမှုဖွင့်ထားတာမရှိသေးတဲ့အကြောင်းနဲ့ဦးသိန်းဝေဟာယူမဘဏ်ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ရှင်းလင်းပြောဆိုဖို့အတွက်နေပြည်တော်မှာရောက်နေတာတော့မှန်ကန်တဲ့အကြောင်းသားဖြစ်သူမယ်ဗင်ပန်းကပြောပါလေအမှန်တော့ဦးသိန်းဝေကိုနေပြည်တော်မှာနေအိမ်အကျယ်ချုပ်သဘောနဲ့ထားပြီးစုံစမ်းစစ်ဆေးဖို့ခေါ်ယူထားတာဖြစ်တဲ့အကြောင်းဒေတာတွင်သတင်းတော်တူကပြောပါတယ်လို့ Nikkei Asia သတင်းဆောင်မကဖော်ပြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးကျဆင်းပြီးလူလက်တန်းစားလူဦးရေကျဆင်းလာတဲ့အမျှလူသုံးကုန်ပစ္စည်းတွေဈေးတက်လာတဲ့အတွက်အယောင်းဆိုင်တွေဟာငွေကြေးချမ်းသာတဲ့လူတန်းစားကိုပဲပိတ်မှတ်ထားပြီးရောင်းချနေရတာပါဒီလိုအခြေအနေမှာစစ်ကောင်စီရဲ့ဖမ်းဆီးအရေးယူမှုတွေကစီးပွားရေးအခြေအနေကိုပိုဆိုးစေပါတယ်လို့ဆောင်းပါးကသုံးသပ်ထားတဲ့အကြောင်းတင်ပြလိုက်ရပါတယ်။အခုဆက်လက်ပြီးဇူလိုင်လ18ရက်ကထိုင်း The Nation သတင်းစာမှာဖော်ပြခဲ့တဲ့မြန်မာစစ်တပ်ရဲ့လက်နက်ဝယ်ယူမှုတွေမှာထိုင်းဆိုရကအားပေးကူညီခဲ့တာမရှိတဲ့အကြောင်းထိုင်းနိုင်ငံသားရဲ့ဝန်ကြီးကညင်းဆိုခဲ့တဲ့သတင်းကိုတင်ပြပါမယ်။ပြီးခဲ့တဲ့လကမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Mr. Tom Andrew ရဲ့အစဉ်ခံစားထွက်ပေါ်လာခဲ့တဲ့နောက်ထိုင်းလွှတ်တော်ဟာအတိုက်ခံ Move Forward Party လွှတ်တော်အမတ်ရန်စီမန်ရုံဥဆောင်တဲ့လွှတ်တော်စုံစမ်းစစ်ဆေးကော်မတီကနေစုံစမ်းစစ်ဆေးမှုတွေစတင်နေတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာအခြေစိုက်တဲ့ကုမ္ပဏီအချို့အပါအဝင်ကုမ္ပဏီ250ကျော်လောက်ဟာမြန်မာစစ်တပ်ရဲ့လက်နက်ဝယ်ယူမှုတွေမှာပါဝင်ပတ်သက်နေပြီးပြီးခဲ့တဲ့နှစ်ကတော့မြန်မာနိုင်ငံကစစ်ရေးပြည်ပခါတွေအခြေအနေပိုဆိုးလာအောင်လုပ်နေတဲ့အကြောင်းအဲ့ဒီလွှတ်တော်စုံစမ်းစစ်ဆေးကော်မတီကနေပြောဆိုထားပြီးတော့ထိုင်းစစ်ရဟာဒီလုပ်ရက်တွေကိုတားဆီးအရေးယူဖို့ဘာမှမလုပ်ခဲ့ဘူးလို့လည်းစွပ်စွဲထားတဲ့အကြောင်း The Nation သတင်းမှာဖော်ပြပါတယ်။ဒီစွပ်စွဲချက်နဲ့ပတ်သက်ပြီးထိုင်းစစ်ရဟာအခြားနိုင်ငံမှာတေကျေပျက်စီးမှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်စေတဲ့လုပ်ရက်တွေကိုအားပေးကူညီတဲ့ဘူဝါဒမျိုးချမှတ်ထားတာမရှိတဲ့အကြောင်းထိုင်းနိုင်ငံသားရဲ့ဝန်ကြီးမာရစ်ဆန်ညန်ဖုန်ကပြီးခဲ့တဲ့ကြာသတင်းတွေကကြေညာချက်ထုတ်ပြန်ပြီးညှင်းဆိုလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံဟာမြန်မာနိုင်ငံရင်းနဲ့ပတ်သက်လာရင်လူသားချင်းစာနာမှုအမြင်နဲ့လဲရှုမြင်သုံးသပ်နေရပြီးမြန်မာနိုင်ငံကိုပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ရင်စစ်ရေးပြည်ပခါတွေကြောင့်ဒုက္ခရောက်နေတဲ့မြန်မာပြည်သူတွေထိခိုက်မဲ့အလားအလာကိုလည်းစဉ်းစားနေပါတယ်လို့ The Nation သတင်းမှာပြောထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။